ကရှင်ဦးထွန်းရှင်ဒီနေ့တရားရီကျင်းထောင်မှာထိန်းသိမ်းခံထားတဲ့ចောင်းသားတွေရဲ့ရုံထုံမှာဒီចောင်းသားမိပါတွေနဲ့ဝန်ရံပြည်သူတွေကလမောင်းမှာဖဲချိုးနက်ကလေးတွေတက်တဲ့လှုပ်ရှားမှုထုပြုလုပ်ခဲ့တယ်လို့သိရပါတယ်ရှင်အဲ့ဒါကဘလို့ရည်ရွယ်ချက်လဲဆိုတာသိပါရစေရှင်
အဲ့ဒါကတော့ပြီးခဲ့တဲ့ဆယ်ရက်နေ့က9လပြည့်လေအဲ့ဒီမှာကျွန်တော်တို့သားသမီးတွေကလနဲ့ချီပြီးကြာပြီးတော့ဗျာစင်ကျက်မချဘဲနဲ့စင်ကျက်ချခံရတယ်လို့ပေါ့အစ်ပစ်ခံနေရတယ်လို့ပြင်တဲ့အပေါ်မှာကျွန်တော်တို့အနေနဲ့မကြည့်ရနိုင်ဘူးလေအဲ့ဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့အထိတ်မှအနေနဲ့စိတ်မကောင်းခြင်းပဲပါတာပေါ့နော်အဲ့လိုမတင်တဲ့ချက်ကိုထုတ်ခေါ်တဲ့အနေနဲ့ပ
ါမိဘတွေကဒီလိုဖဲချုံနဲ့ကလေးတွေတက်ပြီးသားသမီးတွေကိုလာတွေ့ကြတဲ့အခါဒီဖန်းစီခံចောင်းသားတွေကရောသူတို့ရဲ့တုံ့ပြန်မှုရောဘယ်လိုများရှိလဲရှင်
ဒီဥစားနဲ့ပတ်သက်လို့တို့ကတော့ကျွန်တော်တို့တည်းပို့ပြီးခံစားရတာပေါ့နော်မတရားအကြမ်းဖက်နှိမ်နှင်းနဲ့ခံရသေးတယ်အမှုတွေကိုလည်းမရှိရှိအောင်စစ်နေတယ်လို့ပေါ့နော်အဲ့လိုခံစားနေရတယ်တို့က
ဒီတာဝတီထောင်ထဲမှာထိမ့်သိမ်းခံရတဲ့အကြောင်းသားအလုံးအာမခံရရည်တောင်းဆိုတယ်ဆိုတာမျိုးလည်းတွေ့ရတယ်ရှင်အဲ့ဒါရောဘာများထူးလဲရှင
်အဲ့ဒါနဲ့ပတ်သက်လို့တော့အခုထိတော့ဘာမှတော့မထူးသေးဘူးခင်ဗျအ
ဲ့တော့ဒီနေ့အကြောင်းသားတွေဒီရုံးထုတ်နဲ့တိုက်ဆိုင်သွားပဲရွေးကောက်ပွဲကော်မရှင်ကဒီရွေးကောက်ပွဲကိုရက်ရွှေ့မလိုလိုကြီးညာတယ်ဆိုတဲ့အခါကျတော့အကြောင်းသားတွေရောအဲ့ဒီကြားမလားရှင
်ဟုတ်ကဲ့အဲ့ဒါကိုတော့ကျွန်တော်တို့တွေဝင်းနေတော့တနားကြီးကြော်ကြော်လောက်မှာတော့ကြားလိုက်တယ်အဲ့လိုသတင်းပေါ့နော်ဒါနဲ့အချို့ကလည်းဟိုကျောင်းသားတွေတည်းကကျမ်းမာရေးမကောင်းကြဘူးလေခန္ဓာကိုယ်ထဲမှာဒဏ်ရာတန်ကျက်တည်ရှိတော့အဲ့ဒီတက်မှန်ရိုက်ဖို့လိုပါလို့လည်းလုံနေထားရတယ်ဗျအဲ့တော့ကျောင်းသား9ယောက်10ယောက်ကအဲ့ဒါကိုလုပ်တယ်နောက်ပြန်ကန်ဒီအချိန်လည်းဖြစ်နေကြပြီလေ
ဟုတ်ကဲ့အဲ့တော့ဆိုရင်ဒီကျောင်းသားအားလုံးအများစုရဲ့ပြန်မြအခြေအနေရောဘယ်လိုများရှိပါလဲရှင်
ပြခဲ့တဲ့ဆယ်ရက်3လကအပြင်းထန်တဉ္ဇန်းတန်းပြအညိုကြီးနဲ့လှုပ်ထားတဲ့ဥစ္စာတွေကတချို့ကျောင်းသူလေးတွေဆိုရင်အခုထိမူးတယ်မူးပြီးအန္တရာယ်မျိုးတွေဖြစ်တယ်တချို့တွေလည်းအောင့်နာမျိုးတွေပေါ့နော်ကျောင်းသားခေါင်းဆောင်တွေတချို့တွေဆိုလည်းအဲ့လိုပဲခင်ဗျအကုန်လုံးကလေခန္ဓာကိုယ်မှာခေါင်းတို့ခြေထောက်တို့ကြောတို့မှာအဲ့လိုနာကျင်တာတွေဖြစ်နေတယ်ခင်ဗျအ
ဲ့ဒါတွေရောထိထိရောက်ရောက်ဆေးဝါးကုသခွင့်ရပြီလားရှင်တောက်လျှောက်ကတော့မရဘူးကြားနေရတယ
်အခုထိလည်းမရပါဘူးဗျာတက်မှန်ရိုက်တယ်ဆိုတာတော့ပဲရှိတာ哦တက်မှန်ရိုက်လို့ဘာဖြစ်တယ်မဖြစ်ဘူးဆိုတာသိလဲတောက်လျှောက်ကကျွန်တော်တို့တကယ်ဘူးပေါ့ကျွန်းချင်းချင်းရဲ့တကယ်ဘူးဖြစ်ဖြစ်စီကုနိုင်မှာနဲ့တော့အခုအချိန်ကြီးမရသေးပါဘူးကလေးတွေ
ရွေးကောက်ပွဲကလည်းနီးလာပြီဆိုတော့ဒီចောင်းသားတွေရဲ့ရွေးကောက်ပွဲအပေါ်သဘောထားရောဘယ်လိုများကြားခဲ့ပါလဲရှင
်ចောင်းသားတွေအနေနဲ့အတော့သူတို့ဘာကတမူလို့ပြောတယ်ဗျာဆောင်းချက်ဖွဲ့စည်းအုပ်ချုပ်ပုံရဲ့အောက်ကလောက်ကန်ဆောင်ရွက်တဲ့ဟာတွေကိုသူတို့တွေကအဲ့ဒီပုံမှာယူကြည်မှုမရှိဘူးပေါ့ဗျာနောက်ပြီးတော့လည်းဒီရွေးကောက်ပွဲကိုလည်းဒီလို30ရာခိုင်နှုန်းပဲအမှန်လို့ပြောတဲ့ကြောင့်ဒီဟာကြီးကိုသူတို့စိတ်ထဲမှာတန်တရားရှိတယ်မယိုးသားဘူးလို့ပေါ့နော
်အ
ဲ့တော့ဒီရွေးကောက်ပွဲကြီးကလည်းတရားမျှတနာနိုင်ပွဲအကြောင်းမရှိဘူးလို့အဲ့လိုတွေးကြတယ်နောက်ဆုံးသူတို့တွေးတာကတော့ဘလို့ပဲဖြစ်ဖြစ်သူတို့အနေနဲ့ကတော့လွတ်လွတ်လပ်လပ်နဲ့လွတ်ပေးမှသာဇင်းမဲထဲဘူးပေါ့နော်ဒီတိုင်းအထဲတွေကနေထဲရမယ်ဆိုတော့မထဲဘူးများတယ
်ဟုတ်ကဲ့သူတို့ကိုလွတ်ပေးဖို့အနေအထားတကယ်လို့လွတ်ပေးမယ်ဆိုရင်လည်းဘယ်တော့လောက်ဖြစ်နိုင်မလဲဒါမှမဟုတ်ရင်လွတ်ပေးမှာမဟုတ်ဘူးလို့ထင်လားဘလို့များခံစားမိပါလဲရှင
်လက်တွေ့ရတော့ဗျာမတရားအကျမ်းဖက်ပြီးတော့ဖိနှိပ်နှိမ်နှင်းပြီးတော့ခံခဲ့ရတဲ့ကလေးတွေသူတို့မှာဘာမှတင်မှုပေါ့နော်သူတည်တဲ့ဥပဒေရဲ့အခုမှကျူးလွန်ထားတာမရှိပါဘူ
း
ဒါကလည်းထင်ရှားပါတယ်အစိုးရဘက်နဲ့ဟိုနေ့ဘက်ကနေတော့ကျူးလွန်ထားတာပေါ့နော်အဲဒီအတွက်ကြောင့်တကယ်တော့ဒါသူတို့ဘက်ကနေတာမှန်မှန်ကန်ကန်နဲ့သာနားလည်ရမယ်ဆိုရင်လွတ်ကိုလွတ်ပေးရမယ့်ကိစ္စပ
ါသူတို့လွတ်မြောက်ရေးအတွက်ထပ်ပြီးတော့ဟိုလှုပ်ရှားဖို့အစီအစဉ်တွေဘယ်လိုများရှိပါလဲရှင
်ရှိပါတယ်ခင်ဗျာအစီအစဉ်တွေကကျွန်တော်တို့တွေအဲဒီစက်တင်ဘာ14ရက်နေ့မှာကျွန်တော်တရားမျှတမှုပုံဆောင်ရေးကော်မတီကိုဖွဲ့ပြလိုက်တယ်လေအဲဒီမှာကျွန်တော်တို့ကျောင်းသားမိပါတွေနဲ့ဗမာနိုင်ငံလုံးဆိုင်ကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကကျောင်းသားတွေပါတယ်ရှင်းနေတယ်လည်းပါပါတယ်ခင်ဗျာခုနအဲဒီကနေပြီးတော့ခုနလေးတွေကျွန်တော်တို့ပြောခဲ့တဲ့ကျမ်းမာရေးလုံးဝချစ်တဲ့ကုသမှုမခံရတဲ့ကျမ်းမာရေးတွေနဲ့တော်တော်ပိုင်းကဖြစ်ပျက်ခဲ့တဲ့လေတန်ရတန်ချက်တွေကိုတကယ်ကိုစနစ်ကျလုပ်ပေးဖို့အတွက်ကျွန်တော်တို့ဓာတ်တွေကိုတောင်းဆိုရမယ်ပြီးတော့ပေးစင်ပေးတဲ့ရဲ့နဲ့အမကန်လေးကိုမပေးဘဲနဲ့အချိန်ကြီးတန့်ကြာနေတဲ့ဟာတွေကိုကျွန်တော်တို့တွေအဲ့ဒါတွေအတွက်ရဖို့စနစ်တကျဟောထုတ်လုတ်ကင်ပြန်လို့ချိန်ထားပါတယ်။နောက်ဆုံးကတော့သမရစီကိုစာတင်ဖို့ဒီ
တော့ရတယ်ယူ
စီစဉ်ထားကြပါတယ်ခင်ဗျာ
။စာတင်ဖို့ဆိုတာကဟိုဘာအကြောင်းအရာတွေကိုထည့်ပါလဲရှင်အဲ့ဒီစာထဲမှာ
ဖြစ်ဖြစ်ခဲ့တဲ့ဟာတွေကျောင်းသားတွေအခုရင်ဆိုင်နေရတဲ့တရားရုံးမှာ9လတိရှိလာပြီ။ဒီတရားရုံးတော်ကနေပြီးတော့တရားစီရင်တဲ့အခါမှာဖက်လိုက်မှုတွေပေါ့ဗျာ။အမှုစစ်ဆေးနေရတယ်ဒီလောက်ထိမကြသင်မဲ့နဲ့ကြာတာအခုထိကိုတင်လို့တယောက်ကိုစင်တာမပြီးသေးဘူးပေါ့ဗျာသူတို့ဘက်ကတင်ထားတဲ့သက်သေစင်ရတယ်43ယောက်ဗျာဒီပုံမှန်နဲ့တွားရင်တော့ကျွန်တော်တို့သားသမီးတွေကတော့ဒီသက်သေတွေအကုန်လုံးကစင်နေတော့အကုန်လုံးကပိုးကြီးကိုပွားကြီးတွေဖြစ်ကုန်တော့မှာပဲအဲ့တော့အဲ့ဒါတွေကမဖြစ်တဲ့ဘူးအမှုကိုတန့်ကြအောင်များဖန်တီးနေသလားလို့ကျွန်တော်တို့ကတန်တရားရှိတယ်ဗျာဒီထားတွေကိုပြည့်စင်ပြီးတိုက်တဲ့လူပေါ့ဗျာဆိုရဌာနတွေကိုရဲ့ပြည်သူဖြစ်တဲ့သမနာဟူသောဖြင့်ကျွန်တော်ဒီလိုကြည့်ချက်နေပါတယ်ဆိုတာမျိုးသိအောင်လို့စတင်မယ်လို့စဉ်းစားထားတာ
တာရှိပါတယ်ကျွန်တော်တို့ဒီရက်ပိုင်းရက်ပိုင်းနဲ့တင်ပြဖို့များပါတယ်ခင်ဗျာ
အထုံးကျေးဇူးများကြီးတင်ပါတယ်ရှင်